မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်အောက်တိုဘာလ15ရက်တင်းနာနေညနေခင်း VOA စီစဉ်တင်ကိုမိတ်ကံပြာစုမြို့တော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိ5မီတာစက္ကွန်19.25တို့ကနေတိုင်းရထုံးဝင်ပေးနေပါတယ်ကျမအီတန်စမဒီညနေခင်းတွေ့စီစဉ်တင်ကိုတာဝန်ရင်တက်ဆက်ပေးသွားမှာပါ
ကျမတင်ကြီးထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုကိုသားညုံနဲ့အတူကြီးညာပါမယ်ပျောက်ဆုံးနေတဲ့ဆော်ဒီသတင်းတောက်အရှိဥရဲအဖွဲ့ပဲဖွဲ့ဖို့ဆော်ဒီနဲ့တူရကီကောင်ဆောင်တွေဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကိုအခိုင်အမာထောက်ခံတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေတွေသောတာရှင်တွေနားဆင်ကြမယ်ဒီမှာတော့လက်နက်ကိုင်အဖွဲ့တွေကဖမ်းထားတဲ့ရှဲအမျိုးသမီးကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့
ဒီမနက်လွတ်တာဖြစ်တယ်။မနေ့ကရုပ်ရှင်မျိုးကနေစမှာရရပါပဲ။ဒီမနက်ကကျွန်တော်ဒီနေ့ဆန္ဒခွင့်နဲ့ဒီရှင်မျိုးမိသားစုရှင်မျိုးသားစုကိုပြန်လာနိုင်ပြီ
။ DNA ပြန်ကြားရေးရရှိပုံမှုတိုင်းကြော်ကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာစီကြဖို့ရှိပါတယ်။ဒါပြင်အပြည့်ရဲ့ရေးတိုင်းနာကောင်းဆောင်တွေတွေ့ဆုံတဲ့ထေတိဆွေးနွေးပွဲကကြောင်းနဲ့တပိတ်မောက်တဲ့အထေချုပ်အလုပ်သမားတွေနဲ့ဆင်ယုံဘက်ကလူတွေကြားမှာရုံးရင်းဆက်ခတ်ဖြစ်ရတဲ့သတင်းပြင်အမေရိကန်ပြည်အောင်စုမှာမုန်တိုင်းလွန်ကာလပြည်내ထူထောင်ရေးတွေဆောင်ရွက်နေကုန်စရတွေကိုလည်းဒီနေ့ညမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုတော့မတ်တင်ကြီးထိုင်းနဲ့ကိုသားညုံဦးတို့ကကြီးညာပေးပါလိမ့်မယ်
။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီအာရေဗျာကောင်စစ်ဝင်ရုံးကိုအောက်တိုဘာလ2ရက်နေ့ကတွားရောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးသွားတဲ့ဆော်ဒီသတင်းသမားဂျမဲကာရှိုဂီအရေးနဲ့ပတ်သက်ပြီးပူရဲအလုတ်အဖွဲ့ဖွဲ့စည်းရေးတူရကီနဲ့ဆော်ဒီအာရေဗျာကောင်ဆောင်တွေဆွေးနွေးခဲ့ကြပါတယ်။တူရကီသမ္မတရစ်စစ်ထီရဲ့အာရူဝမ်နဲ့ဆော်ဒီဘုရင်ဆယ်မန်တို့မနေ့တနင်္ဂနွေနေ့ညကဒီကိစ္စတယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်မီဒီယာတွေကနေဖော်ပြကြပါတယ်။ဆော်ဒီကောင်ဆောင်ဝင်ရုံးတွေကိုကာရှိုဂီဝင်ရောက်သွားပြီးတဲ့နောက်ပိုင်းဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အပေါ်ဆော်ဒီနဲ့တူရကီတို့ရဲ့ပြောဆိုချက်တွေကွဲလွဲနေတာပါ။ကရှိုဂီအသက်ခံလိုက်ရပြီလို့ယုံကြည်တဲ့အကြောင်းတူရကီတာဝန်ရှိသူတွေကပြောဆိုပြီးဆော်ဒီဘက်ကတော့အခြေအမြစ်မရှိတဲ့ဆွဆွဲချက်အဖြစ်တုံ့ပြန်ပါတယ်။ကရှိုဂီကကောင်စစ်ဝင်ရုံးကနေသူ့ဖတာပြန်သွားတယ်လို့ဆော်ဒီဘက်ကပြောဆိုပါတယ်။ဒါပေမဲ့နှစ်ဖက်စလုံးတို့ကတော့ခိုင်မာတဲ့အထောက်အထားတွေမပြနိုင်ကြပါဘူး။ဆော်ဒီကောင်စစ်ဝင်ရုံးနဲ့မှာကရှိုဂီအသက်ခံလိုက်ရတယ်လို့သတ်မှတ်လိုက်ရင်တော့ဆော်ဒီအပေါ်မှာပြင်းပြင်းထန်ထန်အရေးယူမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်က CBS သတင်းအေဂျင်စီရဲ့မိနစ်60အစီအစဉ်မှာပြောဆိုခဲ့ပြီးတဲ့နောက်မှာတော့အမေရိကန်သမ္မတရဲ့ဒဏ်ခတ်ပိတ်ဆို့မှုချင်းချောက်မှုကိုဆော်ဒီအာရေဗျာဘက်ကပေးချထားပါတယ်ရှင်
။အမေရိကန်ပြည်အောင်စုဟာတရုတ်နိုင်ငံနဲ့ကုန်သွယ်စစ်ဆင်နွှဲနေတယ်ဆိုတဲ့ယူဆကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကညှင်းပယ်ပါတယ်။စစ်ပွဲအစကုန်သွယ်ရေးအတိုက်ခိုက်လေးတွေဖြစ်နေတာလို့ဆိုပြီးတော့ဒါကိုလည်းသူ့ဘက်ကနိုင်ရအောင်ဆောင်ရွက်သွားမယ်ဆိုပြီးသမ္မတထရမ့်ကတနင်္ဂနွေနေ့ကဒီ CBS ရုပ်သံနဲ့လုပ်တဲ့မြန်မာငန်းတစ်ခုမှာပြောဆိုပါတယ်။အမေရိကန်နိုင်ငံဆိုင်ရာတရုတ်တမ်မတ်ကြီးဆွေတီယန်ခိုင်ကတော့တရုတ်နိုင်ငံဟာညာနာမှုပိုင်ခွင့်တွေကိုအလွယ်သုံးစားလုပ်တယ်၊ခုယူတာတွေလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေဟာအခြေမြစ်မရှိဘဲနဲ့ဒါဟာတရုတ်လူထုကိုမတရားဖြစ်ပြောဆိုတာဆိုပြီးတော့လည်းတုံ့ပြန်သွားပါတယ်။အမေရိကန်ပြောင်စု John Hopkins တက်သူရဲ့အသုံးချစီးပွားရေးဘာသာရပ်ဆိုင်ရာပမော့ခ်စတီဖန်ဂီကတော့အမေရိကန်နဲ့တရုတ်ဟာကုန်သွယ်ဆက်ပွဲဆင်နွှဲနေကြတယ်ဆိုပေမဲ့1980ခုနှစ်ကာလတွေတုန်းကတရုတ်ဂျပန်ဖြစ်ခဲ့တဲ့ပုံစံမျိုးလိုတော့မဟုတ်ဘူးလို့ဆိုရတယ်။တရုတ်ဘက်ကမူဝါဒတွေပြောင်းလဲစေဖို့အမေရိကန်ဘက်ကဖိအားတွေတိုးပေးလာတဲ့အပေါ်မှာတရုတ်နိုင်ငံဘက်ကနေပြီးတော့တံပြန်ဖိအားပေးလာရကနေပြီးတော့ခုလိုတင်းမာမှုတွေဖြစ်လာတာလို့သုံးသပ်ထားပါတယ်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကအဆင့်မြင့်ရရှိကြီးများအဆင့်ဆွေးနွေးပွဲကိုဒီကနေ့တနင်္လာနေ့မှာနှစ်နိုင်ငံနယ်စပ်ကလုံခြုံရေးတင်းကျပ်ထားတဲ့ဆင့်မဲ့ဆုံးမှာကျင်းပပါတယ်။မကြာခင်ကပဲမြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယန်းကထိပ်သီးဆွေးနွေးပွဲအတွင်းသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့ဆွေးနွေးခဲ့ကြတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့နျူကလ িয়ার ကင်းစင်ရေးဆောင်ရွက်ချက်တွေအပေါ်နိုင်ငံတကာအသိုင်းအဝိုင်းကချီးမြှင့်ကြဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကလည်းတိုက်တွန်းထားပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေကတော့နျူကလ িয়ার ကင်းစင်ရေးလုပ်ငန်းစဉ်ကအမှန်တကယ်ဖြစ်ပြီလားဆိုတဲ့အပေါ်မှာသတိထားနေကြဆဲဖြစ်ပါတယ်။ပြန်လည်ပေါင်းစည်းရေးဝန်ကြီးချွန်မြောင်ကျွန်းကအဖွဲ့ဝင်၅ဦးပါတောင်ကိုရီးယားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးပါမွန်ကျွန်းဆွေးနွေးပွဲကိုတက်ရောက်ပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့ငင်းချန်းစွာပြန်လည်ပေါင်းစည်းရေးကော်မတီရဲ့ဥက္ကဋ္ဌရီဆွန်ဂွန်းကဦးဆောင်ပါတယ်။ကိုရီးယားနှစ်နိုင်ငံကြားနေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်ဖို့နောက်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ပြီးငြိမ်းချမ်းတဲ့ခေတ်သစ်ကိုဖော်ဆောင်နိုင်မဲ့အစီအစဉ်တွေမြင့်တင်ဆောင်ရွက်ကြဖို့ပြီးခဲ့တဲ့စက်တင်ဘာလကကျင်းပတဲ့တတိယအကြိမ်ကိုရီးယားနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်နှုတ်ဦးတို့သဘောတူခဲ့ကြတာပါဒီကနေ့တနင်္လာနေ့ဆွေးနွေးပွဲမှာတော့နှစ်နိုင်ငံကြားယထာလန်ကမ်းလှမ်းတွေအဆင့်မြင့်တင်ချိတ်ဆက်ကြဖို့ Pura Sima Gengo Dineko Ma Satin Yabo, Down Nem Ya Korea Nanangan Jatabo Du Jabare, Nya Korea Nubinya Pue, Down Korea Go Layout Pyobye Boy Jimpa Nambo Dragule Swinubo the Bo Dubare. Dabian Korea Sepua Drink Quekwa Gayada Midazu De Ishi, Lame Nuin Bala Demha, Nya Korea Nanga Mau Kanga, A Bampi Sakama Swinu Jabo Gule, Napetu the Bo Duke Jabare.
ပြီးခဲ့တဲ့သတင်းပတ်တုန်းကတိုက်ခိုက်ခဲ့တဲ့မိုက်ကယ်ဟာရီကိန်းမုန်တိုင်းကြောင့်မလို့ပျက်စီးထိခဲ့ခဲ့တဲ့ဖလော်ရီဒါဖဟန်ဒယ်ဒေသကိုတော့ရောက်စစ်ကြီးရှိဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော့မလာနီယာရုနှစ်ဦးအခုတနင်္လာနေ့မှာတော့ရောက်ဖြစ်ပါတယ်ခီးစဉ်အသေးစိတ်ကတော့အင်ပြိုကထုတ်ပြန်တာမျိုးရှိသေးပါဘူးဒေသထဲမှာတော့ဒီမုန်တိုင်းရောက်ပျက်ပျော တလျှောက်မှာလည်းပျက်စီးပုံတွေကျန်ရှိခဲ့ပါတယ်။ Florida ပြည်နယ်ကနေပြီးတော့ Virginia ပြည်နယ်တလျှောက်တိုက်ခိုက်သွားတဲ့မုန်တိုင်းကြောင့်လို့လူ19ဦးထက်မနည်းသေဆုံးခဲ့ရပါတယ်။အထူးကိပျက်စီးအများဆုံးနေရာတွေထဲမှာ Florida, Panhandle ဒေသ၊ Mexico Beach လည်းပါပါတယ်။အဲ့ဒီဒါဟာစစ်ပွဲဖြစ်ခဲ့တဲ့နေမည်တခုလိုမျိုးပျက်စီးတွေနဲ့ကျန်ရှိခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကပြောပါတယ်။အုပ်ချုပ်ရေးမှူး Scott နဲ့ American ပြောင်စုအရေးပေါ်ခြေနေစီမံခန့်ခွဲမှု Agency ရဲ့အကြီးအကဲဖြစ်တဲ့ Brooke Long တို့နှစ်ဦးဟာအဲ့ဒီဒါကိုတောက်ရောက်စစ်ဆေးခဲ့ရမှာတော့ Mexico Beach မှာသူမြင်ခဲ့ရတဲ့ပျက်စီးတွေဟာကြုံဘူးခဲ့ရသမျှမှာအဆိုးဆုံးဖြစ်ရတခုဆိုပြီးတော့သူတို့ကပြောဆိုသွားပါတယ်ခင်ဗျာ။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ဒီဝင်မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကိုဩစတြေးလျနိုင်ငံကထောက်ခံတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမရီစပိန်ကဒီကနေ့ပြောဆိုလိုက်ပါတယ်
။ Australia has supported strongly the UN's fact-finding mission on Myanmar. We've been deeply disturbed.
ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့အပေါ်မှာဩစတြေးလျအနေနဲ့အခိုင်အမာထောက်ခံထားပါတယ်။အချက်လက်ရှာဖွဲ့ကတွေးရှိထားတဲ့ရခိုင်ပြည်နယ်တဲကစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဖြစ်နိုင်ခြင်းစတာတွေကြောင့်အင်မတန်စိတ်အနှောက်အယှက်ဖြစ်ရပါတယ်ဒီပြည်ပခန့်အတွက်ရေရှည်ဖြည့်ရှင်းချက်ရှာဖို့မြန်မာနိုင်ငံနဲ့ရောအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ရောဒေသတွင်းမိဖက်တွင်နဲ့ပါဆောင်ရွက်နေပါတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါAustralian Institute of International Affairs ရဲ့နှစ်ပတ်လည်ညီလာခံမှာ Australia နိုင်ငံခြားရေးဝန်ကြီးကမူဝါဒဆိုင်ရာမိန့်ခွန်းမှာမြန်မာအရေးကိုထည့်သွင်းပြောဆိုရလဲဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လနိုင်ငံခြားရေးဝန်ကြီးအဖြစ်စတင်တာဝန်ယူခဲ့ပြီးတဲ့နောက်ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းလည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကထုတ်တဲ့အစည်းအခမ်းစာတင်းမှာတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရက်စက်မှုတွေလို့ဖော်ပြပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုတရားစွဲဆိုနိုင်ဖို့တိုက်တွန်းထားတာပါမြန်မာဆိုရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အစည်းအခမ်းစာကတစ်ဖက်သက်ဆန်တယ်လို့ပြောဆိုပေးချပါတယ်ကုလအချက်လက်ရှာအဖွဲ့ကရောကုလသမဂ္ဂရဲ့လူခွင့်ရဲ့အထူးကိုယ်စားလှယ်ကိုပါပြည်ဝင်ခွင့်ပိတ်ထားတဲ့မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်တင်မခံပါဘူးရှင်
ထိုင်းနိုင်ငံမြောက်ပိုင်းချူရိုင်ခိုင်တွေကစိတ်ကြွစီးပြား22တန်းကျော်တင်းစီရမိတဲ့အကြောင်းထိုင်းအနာဘတီကဒီကနေ့ပြောဆိုကြေညာပါတယ်မြန်မာနယ်စပ်အနီးချူရိုက်ခိုင်နဲ့မှာပြီးခဲ့တဲ့စနေနေ့ကရဘာစစ်ကြွစီးပြားစနစ်တပ်သမား2တန်းဖမ်းဆီးရမိတာဖြစ်ပြီးတော့တနင်္ဂနွေနေ့မှာတော့စစ်ကြွစီးပြား10တန်းထပ်ပြီးတော့ဖမ်းဆီးရမိတာဖြစ်တယ်လို့ထိုင်းရေးဘက်ကပြောပါတယ်။တင်းစီးရမိတဲ့စစ်ကြွစီးပြားတွေရဲ့တန်မှုကတော့အာဏာပိုင်တို့ကထုတ်ပေါ်မပြောပါဘူး။ဒါပေမဲ့လက်ရှိဖမ်းဆီးတွက်ချက်ထားချက်တွေနဲ့ရှင်းမယ်ဆိုရင်တော့အခုဖမ်းပြီးတဲ့စစ်ကြွစီးပြားတွေရဲ့တန်မှုကအမေရိကန်ဒေါ်လာ63တန်းပိုးလောက်ရှိပါတယ်။အဲ့တွင်တဲ့အသေးချာကိုထုတ်ပို့ထားတဲ့စစ်ကြွစီးပွဲအားတွေအပြင်ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဖမ်းမိထားတဲ့ Crystal စစ်ကြွစီး100ကီလိုဂရမ်စစ်ကြောက်1.8 metric ton နဲ့ဘင်းပြူ10ကီလိုဂရမ်တို့ကိုလည်းထိုင်းရဲတပ်ဖွဲ့နဲ့မြို့ရဲတပ်ဖြည့်ဌာနကခင်းကျင်းပြသခဲ့ပါလေ။မြို့စီဝါဖမ်းဆီးရမှုနဲ့ဆက်နေပြီးတော့တန်တရားရှိသူ73ဦးကိုဖမ်းဆီးထားပြီးတော့စုံစမ်းစစ်ဆေးနေကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားပါလေ။
စီးရီးယားနဲ့ဂျော်ဒန်နိုင်ငံကြားအရေးပါတဲ့နယ်စပ်ဖြတ်သန်းရေးစခန်းကိုဒီကနေ့တနင်္လာနေ့မှာပြန်ဖွင့်လိုက်ပါပြီ။သုံးနှစ်တာကာလအတွင်းပထမဆုံးအချိန်ပြန်ဖွင့်လိုက်တဲ့ Nasif နေဆက်ဖြတ်တန်းရေးစခန်းကတော့ Syria ရဲ့အင်းကြီးချင်း Lebanon အပါအဝင်ဒ ဒေတာတွင်ကုန်းတွင်ပိုင်းကုန်သွယ်ရေးအတွက်ရေးပါတဲ့စခန်းတစ်ခုဖြစ်ပါတယ်။ဒီနေ့ဆက်စခန်းကို2015ခုနှစ်မှာစီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုဆန့်ကျင်တိုက်ခိုက်တဲ့သဘုံတွေကသိမ်းယူခဲ့တာပါ။ဒါပေမဲ့အစိုးရတပ်တွေကပြီးခဲ့တဲ့ဇူလိုင်လအတွင်းပြန်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်။ခုနှစ်နှစ်ကြာပြည်ပခါကြောင့်ပိတ်ခဲ့ရတဲ့စီးရီးယားနဲ့အစ္စရေးသိမ်းဖိုက်ကန်ဂိုလန်ကုန်းပြင်ချာကနေဆက်ဖြတ်တန်းရေးစခန်းကိုလည်းဒီကနေ့မှပဲပြန်ပြီးတော့ဖွင့်လှစ်နိုင်ခဲ့ပါတယ်ရှင်။
Honduras နိုင်ငံရဲ့မြောက်ပိုင်း San Pedro Sula ကစခဲ့တဲ့ရှေးပြောင်းသွားလာတဲ့လူအုပ်ကြီးဟာတိုင်းပြည်တလျှောက်သွားလာရင်တဖြည်းဖြည်းလူအုပ်ပိုများလာပါတယ်။တချို့ကလမ်းလျှောက်သွားနေကြလူချို့ကတော့ကားတွေနဲ့ပါ။ဒါပေမဲ့အားလုံးရဲ့တူညီတဲ့ယူမှန်ချက်ကတော့သူတို့တက်ပို့ပြီးတော့ကောင်းမွန်တဲ့ဘဝကိုမျှော်မှန်းတာပါ။သူတို့တက်ကတော်များများကတော့ American ပြောင်စုထဲမှာခြေချနိုင်ဖို့အတွက်ယူမှန်းနေပါတယ်။အဲ့မှာပါတဲ့လူအုပ်ကြီးဟာသူတို့ဒေသမှာရှိတဲ့စီးရင်မွေးတေမှုတွေနဲ့ကြံဖက်မှုတွေကနေထွက်ပြေးလာကြတာလို့ဒီခီးစဉ်ကိုစီစဉ်သူက writer သတင်းဌာနကိုပြောခဲ့ပါတယ်။သူတို့စာပြီးတော့ထွက်လာခဲ့ကြတဲ့ San Pedro Sula ဒေသဆိုရင်ကမ္ဘာပေါ်မှာလူတက်မှုအဖြစ်အများဆုံးနေရာတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။မတ်တင်ကြီးထိုင်တဲ့ကိုတားညွန့်ဦးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့အပြစ်ရဲ့ရေးတိုင်းနာကောင်းဆောင်နဲ့တွေ့ဆုံတဲ့ TV စီးနွေးပွဲကအကြောင်းကိုတင်ဆက်ပေးကြပါမယ်။2008ဖွဲ့စည်းပုံခြေခံဥပဒေဟာနိုင်ငံကိုအာမခံချက်ပေးထားခြင်းဖြစ်ပြီးတော့အရင်သမတ်ဦးသိန်းစိန်ဆိုရလက်ချက်မှာလည်းဒီအခြေခံဥပဒေနဲ့ပဲဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တိုင်းပြည်စီးပွားရေးကိုအောင်မြင်အောင်ဆောင်ရွက်သွားနိုင်ခဲ့တဲ့အကြောင်းမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မြင့်ကြီးမင်းအောင်လိုင်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့အစိုးရနဲ့အပြစ်ခက်ရဲစဲရေးလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံတဲ့ထေသီစီးနွေးပွဲမှာပြောဆိုသွားပါတယ်
။ဖွဲ့စည်းပုံခြေခံဥပဒေ2008ရဲ့အလုံးလို့ပါနိုင်ငံတော်ကဝင်ရှိရတဲ့ခက်ခဲရှိတဲ့အတန်တွေပုံပုံကြားလာတယ်။နောက်ရှိဖို့ရဲ့ပြည်ပုံခြေကဥပဒေကနိုင်ငံကိုအမှန်တရားပြေးထားခြင်းဖြစ်ပြီးရုပ်ောက်ပွဲကိုကြီးဆိုတာဟာနိုင်ငံရေးပါတီရဲ့ကိုယ်တိုင်များကမဲဆန္ဒရှိမဲ့ကိုအမှန်တရားပြေးခြင်းဖြစ်ပါတယ်။ခြေကဥပဒေကပြည်ထောင်ရေးအောင်မြင်စွာဆောင်ရွက်မှုဆိုရင်သူ့တော်လည်းအစိုးရကဆောင်ရွက်ပေးမှာဖြစ်ပါတယ်။ဒီကိစ္စကဥပဒေရှင်အစိုးရတက်မှာလေဒီနိုင်ငံကိုဒီအခြေခံဥပဒေနဲ့စီမံဆောင်ရွက်တာပဲဖြစ်ပါတယ်။ဒီလိုဖြစ်စေဒီကုန်ပြောင်းရေးကိုအောင်မြင်စွာဆောင်ရွက်နိုင်တဲ့လူတိုင်းပြည်ရဲ့စီးပွားရေးကိုလည်းအခြေအနေတစ်ခုတည်းတွန်းတင်ပြနိုင်ခဲ့ပါတယ်။နိုင်ငံကသက်ဆိုင်တဲ့ဘက်နဲ့ပြည်သူငြိမ်းချမ်းရေးတွေပြည်မှာလည်းအောင်မြင်မှုပတ်တိုင်တာကိုဆက်နိုင်ခဲ့ပါတယ်။တိုင်းပြည်နိုင်ငံတော်ဆိုရလေဒီပဋိပုခြေခံဥပဒေရဲ့ရုပ်ောက်ပုံပင်အစိုးရဖွဲ့စည်းပြီးတိုင်းပြည်ကိုဥထုတ်နေတာဖြစ်ပါတယ်။ပဋိပုခြေခံဥပဒေနောက်ရှိခုနေရဒီလိုပဲဒီစာရင်းစာရင်းတွေနိုင်ငံကစာရင်းစာရင်းတွေနဲ့မကဲ့ညီဘူးဆိုရင်တော့အဓိကတော့ရှိတဲ့ institution တွေကလည်းညံ့တာမှုမရှိဘူးဆိုလို့လည်းလက်ရှိဆိုရတာတိုက်ခံပါတီကနေအနာဂတ်ပါတီဖြစ်လာတာအကြောင်းရှိရှိတာ
နိုင်ငံရေးလက်စားချေလိုမှုနဲ့ဒီမိုကရေစီအနိုင်ကျင့်မှုတွေရှိလာခဲ့ရင်ဖွံ့ဖြိုးတိုးတက်မှုတွေဆုတ်ယုတ်သွားမယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတတိပေးသွားတာပါ။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းရေးသဘောတူညီချက် NCA ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တောင်းဆိုချက်အရပေါ်လာတာလို့လည်းသူကပြောပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားဒေသတော်တော်များများမှာပြစ်ခတ်တိုက်ခိုက်မှုတွေမရှိပေမဲ့လည်း RCSS SSA ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်အနေနဲ့ NCA အရေးချုံပြီးတော့လက်နက်နိုင်ငံရေးလူဝင်အားတင်ဆောင်နေရတွေတိုင်းရင်းသားအချင်းချင်းအနိုင်ကျင့်နေတာတွေဟာတည်ငြိမ်မှုရှိပြီးဖြစ်တဲ့တိုင်းရင်းသားဒေသတွေပေါ်မှာအကျိုးရုပ်စေမှာဖြစ်တဲ့ဆိုပြီးတော့ရှောင်ရှားဖို့လည်းသတိပေးသွားပါတယ
်။ NCA ဟာတိုင်းရင်းသားဒေသကအဖွဲ့များရဲ့တောင်းဆိုချက်ရဲ့ထုတ်ပေါ်လာခြင်းချက်ပါ။ဒီလိုလို့က NCA ကိုလက်နက်တွေကိုဆော့ကန်နေတာမဟုတ်ပါဘူး။ NCA ကိုဆော့ကန်ပြီးတိုင်းရင်းသားဒေသကအဖွဲ့ပေါ်မှာလည်းအကြံဉာဏ်နေခြင်းလည်းလုံးဝမရှိတော့ပြောချဘူးလား။ဖွဲ့စည်းပုံခြေခံဥပဒေကြီးသွားနေတာမှာကြောင်းတကားထားတရားတစ်ခုစမ်းသူရုပ်လုပ်ပြလို့ရပါတယ်အားလုံးကဒီပြေးကြီးပိုင်းရမှာဖြစ်ပါတယ်ဒီကတိုင်ကန်သူမရတဲ့ပဲလေနိုင်ငံစုစုပေါ်ရုပ်ရှင်ချင်းဟာအငင်းပွားမှုကိုပုံမှုဖြစ်နေနိုင်ပါတယ်
NCA ကိုတလွဲသုံးချရင်တိုင်းရင်းသားပြည်သူတွေရဲ့အသက်အိုးအိမ်စီးစဉ်ကိုကာကွယ်ရမယ်တပ်မတော်အနေနဲ့လက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတတိပီးပြောဆိုသွားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့အချက်သုံးချက်ကိုအလေးနက်ထားပြောကြားသွားပြီးတော့ပထမတစ်ချက်အနေနဲ့ကိုပိုင်ပြဌာန်းခွင့်နဲ့ခွဲမထွက်ရေးကိစ္စဖြစ်တဲ့အကြောင်းပြည်အောင်စုရဲ့ပဂတိတည်ရှိမှုကိုလက်ခံထားရင်ခွဲမထွက်ရေးကပြဿနာမဟုတ်တဲ့အကြောင်းပြောဆိုသွားပါတယ်။ဒုတိယချက်အနေနဲ့အားလုံးလိုချင်နေတဲ့ပြည်အောင်စုကိုပုံဖော်နိုင်ဖို့နိုင်ငံရေးသဘောတူညီချက်တွေရယူရမှာဖက်ဒရယ်အိမ်မက်တွေကိုဘလို့အကောင့်တွေဖော်မလဲလက်တွေ့ကြကြစဉ်းစားဖို့လိုရဲကြောင်းလည်းပြောဆိုသွားပါတယ်။စေကူးဆန်ပြူဖက်ဒရယ်အိမ်မက်တွေတစ်ဖက်မှာရှိနေပြီးတော့တစ်ဖက်မှာလည်းဒီကနေ့2008ခုနှစ် ဖွဲ့စည်းပုံခြေကဥပဒေရဲ့အရှိတရားကရှိနေတဲ့အကြောင်းထည့်သွင်းပြောဆိုသွားပါတယ်။တတိယချက်အနေနဲ့တော့ကိုစားပြုတဲ့တိုင်းနာပြည်သူတွေ၊မျက်နှာမူရမဲ့လူတို့တွေ၊တာဝန်ခံရမဲ့အောက်ခြေပြည်သူတွေအတွက်တာဝန်ခံမှု၊တာဝန်ယူမှုနဲ့တာဝန်သိမှုရှိဖို့တနည်းဆိုရင်တတိရှိကြဖို့လိုတဲ့အကြောင်းကိုလည်းထည့်သွင်းဆွေးနွေးပါမှာပြောဆိုသွားတာဖြစ်ပါတယ်ရှင်။ VOA ကလည်းတင်းလာနေညနေစီစဉ်တွေကိုဆက်ပြီးတော့တိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါမှာတော့ဒီလက်နက်ကိုင်အဖွဲ့ကဖမ်းထားတဲ့ရှမ်းမျိုးသမီးကိုပြန်လွှတ်လိုက်တဲ့အကြောင်းတင်ဆက်ပေးကြပါတယ်။DNL တအောင်ပလောင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးထားတဲ့ရှမ်းမျိုးသမီးနတ်မုံဟွန်ကိုဒီကနေ့မှပြန်ပြီးတော့လွှတ်ပေးလိုက်ပြီလို့ DNL ဘက်ကပြောပါတယ်။ UWSC ဝါတပ်ဖွဲ့ဦးဆောင်တဲ့ FBNCC လို့ခေါ်တဲ့ပြည်အောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီကနေပြီးတော့အကြောင်းဝင်ညှိနှိုင်းပေးချက်အရအခုလိုလွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။လွတ်မြောက်လာတဲ့နတ်မုံဟွန်ကိုမိသားစုဝင်တွေကနေပြီးတော့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဝမ်ဟိုင်းဌာနချုပ်မှာတွားပြီးတော့ကြိုဆိုနေတယ်လို့လည်းနိုင်ငံမျိုးလူငယ်ကွန်ရက်ဖွဲ့ကပြောပါတယ်။ထိုင်းပြည်ဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ငံကသတိပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တန်းပလောင်လက်နက်ကင်ဖွဲ့ CNL ကဖမ်းဆီးထားတဲ့ရှမ်းမျိုးသမီးနတ်မုံဟွန်ကိုဒီကနေ့မနက်မှာပြန်လည်လွှတ်ပေးခဲ့ပြီလို့ CNL ပြန်ကြားရေးရာရှိပုံမှုတိုင်းကျော်ကပြောပါတယ
်။ဒီမနက်လွတ်တယ်ဖြစ်တယ်။မနေ့ကသူစီမျိုးကသူစီမအားရလာတဲ့ဒီမနက်ကသူစီမျိုးချန်တာခုနကသူစီမျိုးမိသားစုစီမျိုးသားစီမျိုးကလည်းအနာပြီး
နန်းခမ်းမျိုးကဖမ်းဆီးခေါ်သွားတာခံခဲ့ရတဲ့နတ်မုံဟုံကို DNL အဖွဲ့ရဲ့စီမင်းတွေရဒီလဆန်းမှာပဲထောင်ဒဏ်3နှစ်စီရင်ချက်ချမှတ်ခဲ့ပါတယ်။အခုလိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်လို့ CNL ပြန်ကြားရေးရာရှိပုံမှုတိုင်းကျော်ကအခုလိုဆက်ပြောပါတယ
်။ FBNCC ကနေကြားနေတော့ညီနိုင်ပြီးတော့ပါတော့ non the SSP နဲ့ကျွန်တော်မှာမိကြမှာဒီကိစ္စတွေလက်တောင်းလို့နဲ့ဒီရှမ်းလူမျိုးကြပေါ့နော်။ဒီရဲ့ရရှိကျွန်တော်က CD အတွက်ရှိရှိမှာတော့ပြန်လွှတ်ပေးခြင်းဖြစ်ပါတယ်။
UWSA ဝတ်သက်ဖွဲ့ဦးဆောင်တဲ့ FENCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဂျာဝင်ညှိနှိုင်းပေးခဲ့တာပါပြန်လည်လွတ်မြောက်လာတဲ့နမ်မိုဟွန်ကိုမိသားစုဝင်တွေကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဝန်ထမ်းဌာနချုပ်မှသွားရောက်ကြိုဆိုနေတယ်လို့နန်းခမ်းမြို့လူငယ်ကွန်ရက်ဖွဲ့ကစိုင်းသိန်းရွှေကပြောပါတယ
်သူတို့မိသားစုဝင်ကိုဒီနေ့သွားကြိုတယ်ဒီနေ့ဝါဟိုင်းကိုအရောက်သွားမယ်လို့တော့ကြားတယ်။ဝါဟိုင်းကနေတချင်းမိဘပြည်သူတွေကအော်သူတို့ဆွေရသားချင်းတော့ဆက်ပြေးမယ်ပေါ့နော်။မျက်ချံကြရင်လည်းသူတို့အခါနာလေးနဲ့ဒီနတ်မုံဟုံကိုကူညီလာတဲ့အရှင်င်းပွဲလေးလုပ်မယ်လို့တော့ကြားတယ
်။နတ်မုံဟုံကို CNL ဖွဲ့ကဩဂုတ်လ18ရက်နေ့ကနတ်ခမ်းမြို့ပေါ်မှာဖမ်းဆီးခဲ့တာဖြစ်ပြီး CNL ဖွဲ့အကောက်ခွန်ဝန်ထမ်းတချို့ထိခိုက်တိုက်စုံခဲ့ရတဲ့ကိစ္စမှာမြန်မာစစ်တပ်ကိုသတင်းပေးခဲ့တယ်လို့တန်တရားနဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။နတ်မုံဟုံကိုပြန်လွှတ်ပေးဖို့အတွက်နတ်ခမ်းမြို့စေတခံတွေထောင်လက်ချီဆန္ဒပြခဲ့ကြသလိုအမျိုးသားပြန်လည်သိမြရေးနဲ့ငင်းရရေးပို့သနာ MRPC နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးတင် AAPP နဲ့ရှမ်းနိုင်ငံရေးပါတီစတဲ့အဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်တောင်းဆိုမှုတွေရှိခဲ့ပါတယ်။နောက်မဟုတ်ဖမ်းဆီးခံရတာဟာရှမ်းပြည်နယ်အတွင်းပြည်တွင်းစစ်ကြောင်းအမျိုးသမီးတွေအတွက်ဘဝလုံခြုံမှုအားနည်းနေတာကိုသက်သေပြနေတယ်လို့ရှမ်းပြည်နယ်တိုင်းရင်းသူမျိုးရင်းများလူခုရေလှုပ်ရှားနေတဲ့အဖွဲ့ပြောရေးဆိုခွင့်ရှိသူနန်းဟင်းကပြောပါတယ်
။ဒီမှာကမြန်မာနိုင်ငံထဲမှာဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဘဝလုံခြုံမှုပေါ့နော်အဲ့ဒါကိုဒီမှာတော့တအားစိုးရိမ်ရပါတယ်လို့ခါကခေါ်သွားချင်တိုင်းလဲခေါ်သွားလို့ရတယ်လို့ရှင်ဘယ်လိုလုပ်လို့ရတယ်ဆိုရတယ်ရရှိနေတော့တရားဥပဒေစိုးမိုးမှုပေါ်မှာလည်းမူတည်တယ်ပေါ့နော်ဒီတဲ့ဆက်ကပြည်သူတွေအတွက်ညရောအပြင်တော့အမျိုးသမီးနဲ့ကလေးတွေပို့ပြီးတော့မှသိခိုက်နေတာတွေ့ရတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SS နဲ့တမ်းပလောင်တပ်ဖွဲ့တို့နှစ်ဖက်စီရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ရှမ်းပလောင်ကြီးဝသားတွေကိုအပြန်လှန်ဖမ်းဆီးမှုတွေရှိနေတယ်လို့အပြန်လှန်ဆွတ်ဆွဲချက်တွေကလည်းမကြာခဏဆွတ်ဆွဲလို့သတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ
။တိုင်းကွင်းသတင်းပေးပို့ထားတာဖြစ်ပါလေ။ခုထခါမှာတော့သမိန်မှောက်တဲ့အထေချုပ်လို့သမားတွေနဲ့စေအောင်ဘက်ကလူတွေကြားမှာရုံးရင်းစကားဖြစ်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ဒေကုံစိတ်ကန်းဆတ်မှုဆုံးဖူရင်ထေချုပ်စေအောင်မှာသမိန်မှောက်နေတဲ့လူသမားတွေနဲ့စေအောင်ဘက်ကလူတွေကဒီမနက်မှာရုံးရင်းစကားဖြစ်ကြပြီးတော့သမိန်မှောက်တဲ့သူတွေရိုက်ခံရတာကြောင့်အလုသမား20ကျော်ထိခိုက်ဒဏ်ရာရပြီးတော့လေးယောက်ကိုလည်းအရေးပေါ်စံပြစေအောင်မှာကုထားရတဲ့အကြောင်းသမိန်မှောက်အလုသမားတွေကပြောပါတယ်။ပြည်စုံကိုရောကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်။
အလုသမားရေးအဖြစ်ရှင်းပေးဖို့တော်ရောက်တောင်းဆိုရကနေဖူးရင်ထဲကျုပ်ဆက်ယုံကတပိမောက်အလုသမားတွေနဲ့ဆက်ယုံဘက်ကငှားထားတဲ့လူတွေပြိပကဖြစ်ပွားခဲ့တဲ့အကြောင်းတပိမောက်အလုသမားတွေကပြောပါရယ်အလုသမား20ကျော်ထိခိုက်ဒဏ်ရာရပြီးညနေပိုင်းမှာအလုသမားတွေကိုရိုက်နှက်ခဲ့တဲ့သူတွေကိုဖမ်းမိဖို့ရက်ွက်နေပြည်သူတွေကတောင်းဆိုတာကြောင့်ရဲနဲ့ထိတိုက်တွေ့ရင်ရက်ွက်တွေကလူ3ယောက်ထပ်မံဖမ်းခံခဲ့ရပါတယ်အလုသမားတပိကိုကူညီနေတဲ့ကိုတင်ထုတ်ပိုင်ကအခုလိုပြောပါရယ
်ဒီနေ့အလုသမားတပိကရက်ပေါင်း56ရက်ပြည့်သွားတဲ့အတွက်သူကတပိအချိန်ကြီးနေနေနဲ့ဟိုနောက်ဘက်တင်ရန်ဖောက်ထားတဲ့အပေါက်ကိုတပိတ်ပိတ်ပြီးတော့တပိတ်တားတယ်ပေါ့ဗျာတားတယ်မှာဆက်ရုံအလုသမားနဲ့အလုရှင်နဲ့ဖြစ်တဲ့ပြဿနာမှာအလုရှင်ကနေရောသူတို့မှားရမ်းထားတဲ့လူမိုက်တွေကနေရောအလုသမားတွေကိုမနေ့ပိုင်းမှာဝင်ရိုက်သွားတယ်အဲ့ဒီဖြစ်စဉ်ပေါ်ကို ဒီရက်ွက်နေပြည်သူတွေကမခံမရနိုင်ဖြစ်ကြတယ်။မြန်နိုင်ဖြစ်ကြပြီးတော့စက်ရုံကိုအုတ်ခဲနေသူအဲ့ဒီဘိုက်တွေထုတ်ပေးပါညာဆိုပြီးတော့ဖြစ်လာတယ်။လူဘိုက်တွေအကုန်လုံးကစက်ရုံထဲမှာဝင်ပုံးနေတယ်ပေါ့နော်အခြေအနေက။တကယ်တကယ်ငါမင်းနဲ့ဆက်လာတော့ဖြစ်နေရတော့ဟိုဒီရက်ွက်နေပြည်သူ၃ဦးယောက်ျားလေး၅ဦးရှေ့ကအတက်တက်နေနေဝိုင်းထုပြီးတော့ဟိုခန်းစီသွားတယ်။အထုကအဝါမှာလည်း
Marigu, Sayon Baga Luriga, Zaina Kerejo, Puy and Lodama Tamaga Okata, Matatasiga, Kulu Piovari.
ကျွန်တော်တို့ဒီမနေ့ကြမ်းမှာရှင်ဝန်တို့ရဲ့မနေ့ကြမ်းရှိရဝန်တို့ရဲ့အချိန်မှာအဲ့ဒီမိုင်းရောင်းသားတွေတုံးနေလို့ဒီတပိတ်တန်းနေလို့ဒီမိုင်းဝန်တို့ရိုက်လို့အဲ့လိုမျိုးပြဿနာတွေတွန်းဆောင်ရရှိပြီးတော့ဟိုတန်ရရဲ့လို့ဒီမိုင်းဝန်တို့ကမဆန်တဲ့အစီအမတင်ထားရဲ့အရေးပေါ်တင်ထားရဲ့လို့ဒီမိုင်းရဲ့ရှိပြီးရှင်ဝန်စံကပြွားရတဲ့အတွက်29ကိုစံမြဆေးရုံတင်မှုထားပြီး၄ဦ
ဒီနေ့ဆိုရင်တပိတ်မောက်တာရပောင်း96ရှိနေပြီဖြစ်ပါတယ်။ ဒီနေ့ဆိုရင်တပိတ်မောက်တာရပောင်း96ရှိနေပြီဖြစ်ပါတယ်။စက်တင်မာလနောက်ဆုံးပတ်ကလည်းဖွင့်ရင်ထဲကျိုးစစ်ရုံကအလုတ္တမားတွေနဲ့အခြားထဲကျိုးစစ်ရုံ၅ရုံကအလုတ္တမားတောင်းရန်လောက်လှိုင်နာမျိုးထဲမှာလှည့်လည်ပြီးအလုရှင်နဲ့အလုတ္တမားကြားအငင်းပွားမှုပဋိပက္ခတွေအမြန်ဆုံးဖြည့်ရှင်းပေးဖို့နဲ့လောက်ကလာတာတွေမရရှိတာတွေကိုဖြည့်ရှင်းပေးဖို့ဆန္ဒပြခဲ့ကြပါတယ်။မနေ့အောက်တိုဘာ14ရ ောင်းဆိုဆန္ဒပြခဲ့ကြပါသေးတယ်ခင်ဗျာ
ရှင်များခင်ဗျာသတင်းသမားတွေနဲ့အာဏာပိုင်တွေအကြားသက်သေဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မယ့်သတင်းမီဒီယာဥပဒေဆိုတာကိုပြသန်းထားတာရှိပေမဲ့ရန်ကုန်တိုင်းစုရောက်ကိုဝေဖန်ရေးသားတဲ့သတင်းသမား၃ကိုအဲ့ဒီပြသန်းချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ကပဲဖမ်းဆီးရေးယူခဲ့ပါတယ်ဒီမတိုင်ခင်မှာဆိုလို့ရှိရင်လည်းသတင်းသမားတွေဖမ်းခါရတာတရားစွဲဆိုခါရတာကန့်သက်ခါရတာချိန်ချောက်ခါရတာတွေအမျိုးမျိုးရှိခဲ့ပါတယ် RSF နေကြမဲ့သတင်းတော်များအဖွဲ့ရဲ့အစီအစဉ်လာရဆိုရင်ပဲမြမသတင်းလူလက်ခွင့်ဟာအရင်နှစ်ကထက်ကို6ဆင့်ရော့ကျပြီးတော့ဆွေးနွေးစရာဖြစ်လာပါတယ်။တချိန်လုံးကတိုက်ခန့်ဘဝမှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ NLD အစိုးရအနေနဲ့အခုအစိုးရဖြစ်ချိန်မှာသတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား။ NLD အစိုးရလက်ထက်ရဲ့သတင်းမီဒီယာလူလက်ခွင့်အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင်ဒဲလီလိုက်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂုံကိုယ့်အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမမဲ့ direction ကိုကြိုဆိုပါရစေခင
်ဗျာ။ဒါသရှင်နေနေအင်္ဂါနေ့ည9:00အစီအစဉ်တိုင်ရင်ချိန်ပြီးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမိမလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတစ်ခါမှာတော့အမေရိကန်မှာမုန်တိုင်းလွန်ကာလပြည်လေထူထောင်ရေးဆောင်ရွက်နေပုံကိုလည်းတင်ဆက်ပေးကြပါရစေ။ဖလော်ရီဒါပြည်နယ်အနောက်ဘက်ကမ်းခြေကပနားမစီတီမြို့နဲ့မက္ကဆီကိုဘီချ်မြို့တို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကမိုက်ကယ်ဟာရီကိန်းမုန်တိုင်းကြောင့်အိုးအိမ်တွေပျက်စီးခဲ့ရတဲ့အပျက်စီးပြီးကြားမှာ3လို့ဖြစ်မဲ့ပျက်စီးတွေကိုစူးစမ်းပြီးတော့ရှာဖွေနေကြပါရစေ။စတာတီစာဟုတ်ပေးပွဲသတင်းကိုတော့ဒေါခင်ဇေဝင်းကပြပြပေးပါလိမ့်မယ်
။ကောင်းပါပြီရှင်။သမိုင်းမှတ်တမ်းတွေအရအင်အားပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းဟာမက္ကဆီကိုဘီချ်ဆိုတဲ့မြို့လေးကိုဝင်ရောက်တိုက်ခတ်ခဲ့လို့တမျိုးလုံးနီးပါးပျက်စီးဆုံးရှုံးခဲ့ရပါတယ်။မြို့ကန်ဒီဟာလည်းဒဲကျနေတဲ့တပင်းတွေ၊ဓာတ်တိုင်တွေနဲ့အမှိတ်ပြိုက်တွေကြားကနေအသီးသီးပျက်စီးနေတဲ့အိမ်တွေပြန်လာကြည့်နေကြပါတယ်။ဒေသခံရဲတပ်ဖွဲ့နဲ့ပြည်တော်စုအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကလည်းအကူအညီတွေပေးနေကြပါပြီ။ကျမရဲ့ဝန်ထမ်းတဦးဖြစ်တဲ့ Patricia Kenwell ကအပျက်စီးတွေကြားလူတချို့ကိုအသက်ရှင်ရဲ့တွေ့နိုင်မလားလို့ကယ်ဆယ်ရေးဝန်ထမ်းတွေကရှာဖွေနေကြတော့တယ်လို့ပြောပါတယ
်။ We have 4 canines with us.
ကျမတို့မှာပျောက်နေတဲ့လူတွေရှာလိုက်တဲ့အလက်ခံခွေးလေးကောင်ပါပါတယ်။ရှာဖွေကယ်ဆယ်ဝန်ထမ်းတွေကအပျက်စီးပုံတွေကြားမှာဒုက္ခရောက်နေတဲ့သူဘယ်သူ့ကိုမဆိုရှာတွေ့ပြီးကယ်တင်နိုင်တဲ့အခါမျိုးမှာကူညီဖို့အတွက်လည်းအဆင့်အသင့်ပြင်ဆင်ထားပါတယ်။
မက္ကဆီကိုဘီချ်မြို့ရဲ့ရဲချုပ်အန်တိုနီကယ်လီကတော့ သူ့ရဲတပ်ဖွဲ့ဝင်တွေကဒီမျိုးကလူအတော်များများနဲ့ခင်မင်းရင်းနှီးကြပါလေတဲ့
So for the officers
ဒီမျိုးလေးမှာလူတိုင်းကအသိတွေကြီးပဲဆိုတော့ရဲအရာရှိတွေအနေနဲ့ဒီလိုတွေ့ရတော့စိတ်မကောင်းဖြစ်ပြီးသူတို့လည်းခံစားရတာပေါ့ဗျာ
သူ့ရဲတပ်ဖွဲ့ဝင်တွေတည်းမကအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကလည်းကူညီကယ်ဆယ်ရေးလုံးပန်းနေကြတယ်လို့ရဲချုပ်ကယ်လီကပြောပါတယ
် I had one officer from the fire department
ကျွန်တော်တို့မိသက်ဌာနကအရာရှိတယောက်ဆိုရင်10မိုင်12မိုင်လောက်လမ်းလျှောက်ပြီးမက္ကဆီကိုဘီချ်မြို့ကိုအကူအညီပေးဖို့ပြန်လာခဲ့တာပါမုန်တိုင်းတိုက်ပြီးချက်ချင်းဆိုသလိုတခြားအရာရှိတွေတော်တော်များများလဲ386ဝေးပြေးလမ်းမကြီးကိုကိုယ်တိုင်ရှင်းလင်းဖယ်ရှားပြီးလာရောက်ကူညီကြပါတယ
်ခက်ခဲဆုံးကတော့တန့်ရှင်းတဲ့ရေပြက်လက်နေပြီးတော့ရေစိုးနှုတ်မြောင်းနေမစည်းစင်းနိုင်ပဲပျက်စီးကုန်ပြီလို့ကျန်းမာရေးဝန်ထမ်းစတီဝတ်မော်ဂန်စတိုင်းကပြောပါတယ
် But with how people have to be careful about is drinking water
ရေတွေညဉ့်ညမ်းပြီးစိတ်တင်းနိုင်တာကြောင့်တောက်ရေအတွက် take you site ဖို့လိုပါတယ်ရေစိုးစွန့်ထုတ်တဲ့စနစ်ပြန်လဲပြင်ဆင်ဖို့နဲ့တောက်သုံးရေပြန်ပြီးဖြတ်ဝေနိုင်တဲ့အခြေအနေမရှိသေးခင်မှာတော့လူလူကျမ်းမာရေးနဲ့တကိုယ်ရေးတန်ရှင်းရေးပြဿနာတချို့နဲ့တော့ရင်းဆိုင်နေကြအောင်ပ
ါပုံမှန်အနေထားပြန်ရောက်ဖို့အတွက်အချိန်တော်ကြာအောင်ပါဖလော်ရီဒါပြည်နယ်မှာအရင်ကကြုံခဲ့တဲ့ဟာရီကိန်းမုန်တိုင်းတွေကိုရင်ဆိုင်ရရတဲ့လူမှုအတိုင်းဝိုင်းတွေအနေနဲ့ပြန်လည်ထူထောင်ရေးဟာနှစ်တွေနဲ့ချီကြာမြင့်ခဲ့တယ်လို့ကျမ်းမာရေးဝန်ထမ်းပက်ထရီရှာကန်ဝဲလ်ကပြောပါတယ
် Having lived through Hurricane Andrew in South
Florida တောင်ပိုင်းမှာတိုက်ခဲ့တဲ့ Andrew ဟာရီကိန်းမုန်တိုင်းအတွေ့အကြုံရပြောရမယ်ဆိုရင်လက်လက်ပြတ်ထူဖို့အချိန်တော်ယူရမှာဖြစ်ပေမဲ့တည့်ရချင်းလောက်သွားရင်တော့ဖြစ်နိုင်ပါတယ်အစပိုင်းမှာတော့တိတ်ကိုစိတ်ပြက်လက်ပြတ်ဖြစ်ကြပါပါပဲပြည့်ရချင်းလောက်ကြပြီးတော့ပုံမှန်အနေထားကိုရအောင်တစ်တွေ့တဲ့ချီအခြေယူကြပါတယ
်ဖလော်ရီဒါပြည်နယ်မှာ1992ခုနှစ်ကအပြည့်အစည်းအများဆုံးအန်ဒရူးဟာရီကိန်းမုန်တိုင်းတိုက်ခတ်ခဲ့ပြီးနောက်ပိုင်း25နှစ်အကြာမှာအာမာဆိုတဲ့ဟာရီကိန်းတိုက်ခတ်ခဲ့ပါတယ်အခုမိုက်ကယ်ဟာရီကိန်းကတော့အမေရိကတိုက်မှာတတိယအင်အားအပြင်းထန်ဆုံးမုန်တိုင်းဖြစ်ပါတယ်ရှင
်ထိုကင်ဆိုရင်တင်ဆက်ပေးထားတာပါသုတရှင်များရှင်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တန်ကြီးထိုက်ခါကြီးညာပေးပါလိမ့်မယ်
တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ကဆော်ဒီအာရေဗျာကောင်စစ်ဝင်ရုံးကိုအောက်တိုဘာလ2ရက်နေ့ကတွားရောက်ခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ဆော်ဒီသတင်းသမားဂျမဲကာရှိုဂီရင်းနဲ့ပတ်သက်ပြီးပူရဲအလို့အဖွဲ့ဖွဲ့စည်းရေးတူရကီနဲ့ဆော်ဒီခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်တူရကီသမ္မတရီစစ်ထီရဲ့အာရဝမ်နဲ့ဆော်ဒီဘီရင်ဆယ်မန်တို့မနေ့တနင်္ဂနွေနေ့ညကတယ်လီဖုန်းဆက်ဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်မီဒီယာတွေကနေဖော်ပြခဲ့ပါတယ်အမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ဆင်နွှဲနေတယ်ဆိုတဲ့အယူအဆကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကငြင်းပယ်လိုက်ပါတယ်။စစ်ပွဲအစားကုန်သွယ်ရေးအရာအတိုက်အခိုက်လေးတွေဖြစ်နေတာလို့ဆိုပြီးဒါကိုလည်းသူ့ဘက်ကအနိုင်ရအောင်ဆောင်ရွက်မယ်လို့သမ္မတထရန့်ကမနေ့တနင်္ဂနွေနေ့ CBS ရုပ်ကံနဲ့လုပ်တဲ့မေးမြန်းခန်းမှာပြောဆိုသွားပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ကိုဩစတြေးလျနိုင်ငံကထောက်ခံတဲ့အကြောင်းနိုင်ငံဆိုင်ဝင်ကြီးမရီစပိန်ကဒီကနေ့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ပေါ်ဩစတြေးလျအနေနဲ့အခိုင်အမာထောက်ခံကြောင်းအချက်လက်ရှာအဖွဲ့ကတွေ့ရှိထားတဲ့ရခိုင်ပြည်နယ်တွေကစစ်ရာဇဝတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုဖြစ်နိုင်ခြင်းစရတဲ့အကြောင်းလဲအင်မတန်မှဆင်းအနှောက်ယှက်ဖြစ်ရတယ်လို့လည်းဩစတြေးလျနိုင်ငံဆိုင်ဝင်ကြီးကဒီကနေ့ပြောဆိုသွားပါတယ်ရှင်
။တရင်ကြီးချုပ်ကိုမတ်တကီထိုက်ကကြီးညာပေးခဲ့တာပါ။ဒီနေ့ညွှန်စီစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vesco Valeria ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ဖြစ်အမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်နေကြောည9:00နာရီအထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူလာစေနိုင်ပါတယ်။နားဆင်ကြတဲ့တော်တော်ချင်းပေါင်းကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါဦးရှင
This program has come to you from the Voice of America, Washington. From Washington.